ပြီးခဲ့တဲ့စက်တင်ဘာ17ရက်ကစစ်ကောင်စီတပ်တွေနဲ့ Tandalan CDF တို့ Tandalan မြို့ရင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်တာကြောင့်နေ20နီးပါးမိလောင်ကျွမ်းခဲ့ပြီးတဲ့နောက်တောင်းနဲ့ချီတဲ့ Tandalan မြို့ကန်တွေဟာမြို့ကိုဆွန့်ခွာပြီးနီးစက်ရကျွော်တွေမှာထွက်ပြေးတိမ်းရှောင်နေရတာပါမြို့ကန်တချို့ဟာအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်တာတွေရှိနေပေမဲ့အများစုဟာနီးစက်ရကျွော်တွေကိုထွက်ပြေးရတာဖြစ်ပြီးအစားအသောက်အပြင်ဆေးဝါးကုသဖို့အခက်အခဲရှိနေတယ်လို့နေထိုင်ရေးမှလည်းအခက်တွေ့နေပါတယ်ဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့ထွက်ပြေးတိမ်းရှောင်နေရတဲ့သူက VOA ကိုအခုလိုပြောပါဗျ။အဲ
စားဖို့တောက်ဖို့ကတော့ခက်ခဲတာပေါ့ဒီလိုပဲဟိုအမြန်ပြီးကြတာဆိုတော့လေစားစရာတောက်စရာတွေကလည်းအများကြီးတော့ယူမသွားနိုင်ဘူးပေါ့နော်ပြီးတော့အဲ့ဒါဆိုတော့အခုကကြတော့နည်းနည်းဟိုညအညအစားကြတာပေါ့အဲဒီလိုပါပဲရှိတဲ့ရွာသားကြီးကလည်းလည်းအစားတာရှိရဲ့ပြီးတော့တချို့ဒီလိုမျိုးပေါ့နော်ဒုက္ခတွေချင်းချင်းနည်းနည်းများများမှလာတဲ့သူကနေဒီမှာအဲ့လိုမျိုးညတာလည်းရှိရပါတော့။ဈာမိုင်းအခက်ခဲကလည်းရှိတော့ရှိတယ်ပေါ့နော်။နေမကောင်းတဲ့လူကကြတော့ရွာမှာကဆရာဝန်မရှိဟိုစိတ်ကူတာမှုကလည်းခက်ခဲတာပေါ့နော်။ကလေးတွေရောများတယ်ဆိုတော့ဒီကြီးတက်ကြီးတွေကလေးတွေလည်းများတယ်ဆိုတော့အဓိကကတော့အစားအပေါင်နဲ့ဒီကျမကြီးတို့ပါပဲပြီးတော့နေဖို့ကကြတော့ဒီလိုပေါ့နော်ကျောင်းဒီမှာထားတယ်ပြီးတော့ရွာတိုင်းဒီမှာဒုက္ခတွေကရွာတိုင်းဒီမှာရှိနေတာလေအဲ့ခါကျတော့တနည်းအားမပုံပြီးတော့ရှိနေတာမဟုတ်တဲ့ခါကျတော့ရွာတိုင်းဒီမှာဖြစ်နေတဲ့ခါကျတော့ရွာကလည်းဒီကချင်းတောင်ဖက်ရဲ့ရွာကကျတော့အင်းကျားငါးဆီရနဲ့တရားကြားလို့ပဲရှိရတယ်ရွာတူတူလေးအောက်ပြရွာလေးဆိုရွာကြီးလို့နော်အင်းကျားမထောင်3000လောက်ရှိရဒီဘက်ကရွာရကြတော့အင်းကျားငါးဆီတရားလောက်ပဲရှိရရွာဆိုတော့အဲ့မှာလူရပုံလာတဲ့ခါကျတော့နေဆီရနေရပေါ့ခက်ခဲဆီရပေါ့
Tandalan CDF ကစက်တင်ဘာလ9ရက်နေ့က Tandalan မြို့ကလုံလဲကျွော်ကစစ်ကောင်စီတက်ဆွဲထားတဲ့စခန်းတစ်ခုကိုတိုက်ခိုက်ပြီးလက်နက်တွေယူဆောင်ခဲ့တယ်လို့စခန်းတွေကိုလည်းမီးရှို့တာတွေပြုတ်လုပြီးနောက်မှာစစ်ကောင်စီဘက်ကလေကြောင်းပစ်ကူတွေပါအုံပြုတ်ခဲ့ပြီးနောက်ရက်မှာပဲ Tandalan မြို့ထဲတီပါတိုက်ပွဲဖြစ်ပွားခဲ့တာပါလက်နက်ကြီးတွေပစ်ခတ်တာကြောင့်နေအိမ်တွေမီးလောင်နေတဲ့အတွက်မီးငြိမ်းမှုတွားရောက်တဲ့ခရီးရန်တင်ရောက်ဆရာတူကြီးစံထိမှန်တိုက်ဆုံခဲ့ပြီးစစ်ကောင်စီဘက်ကပစ်ခတ်လို့တိုက်ဆုံခဲ့တာဖြစ်ကြောင်းပြောဆိုနေကြပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်စောမင်းထွန်းကလုံခြုံရေးအဖွဲ့တွေကင်းလှည့်နေစဉ် PDF တရားခန်းကတိုက်ခိုက်တာတွေလုပ်ခဲ့လို့အပြန်အလှန်ပစ်ခဲ့တာတွေဖြစ်ပွားခဲ့ချိန်မှာတင်းယုံဆရာကိုကြည်စံထိမှန်တည်ဆုံခဲ့တယ်လို့သတင်းထုတ်ပြန်ထားပြီးတော့ကြည်စံထိမှန်တည်ဆုံတာနဲ့ပတ်သက်လို့ဆက်လက်စုံစမ်းနေရလို့သတင်းထုတ်ပြန်ထားပါတယ်။ဒါအပြင်စက်တင်ဘာလ10ရက်နဲ့စက်တင်ဘာ13ရက်တို့မှာနေအိမ်50နီးပါးမိလောင်ကျွမ်းခဲ့တဲ့မကွေးတိုင်းနှမ်းခါရွာသားတွေအနေနဲ့ရွာအနီးမှာစစ်တပ်ကတပ်ဆွဲထားတဲ့အတွက်နေရက်ကိုမပြောင်းနိုင်ပဲဖြစ်နေတာပါဒီအချိန်တွေကိုနှမ်းခါရွာသားတို့ကအခုလိုပြောပါတယ
်ရွာပြေဆိုသိမမေ့ကြသေးဘူးကြတောင်းဆိုဟောဗောတရားရခိုင်နှုံးမှာဆေးရခိုင်နှုံးတော့ပြေရမှာရှိတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကိုရွာရဲ့ရွာရဲ့အနေထားကြီးလုံခြုံမှုရှိတဲ့ဒီပေါ်ကျွန်တော်တို့နေဟောကျွန်တော်တို့ရွာရဲ့နှမ်းခါရွာရဲ့လေးမှန်ရောက်ခဲ့ကလေးမှန်ပေါ်လာမှာကစစ်ကောင်စီရဲ့တပ်တွေရှိပြီလို့စစ်ကောင်စီရဲ့အန်တီရုပ်တီဟောဆောင်ရုပ်တီရောက်လာလို့ရှိရင်ဒီလိုရှောင်းတင်းလို့လေအောင်လို့ကျွန်တော်တို့လည်းပြင်ပထားတယ်တိုင်းမှာဟောစစ်ပြီးဆောင်ပခိုင်းနေလို့လည်းကျွန်တော်တို့အများကြီးကြီးမထားဘူးအိမ်ထောင်တွေကမရှိ၃မိဟော၅မိတော့ပြင်ထားတယ်ကျန်တဲ့လူအဲ့လိုခွဲခြားထားတာကိုလူတွေတိုင်းတော့လူများကြီးဆောင်တင်းအောင်လေတွေ့ခဲ့ရင်စစ်ကောင်စီတိတ်တဲ့အဲ့ကျောင်းမင်းမင်းမူကြီးဖြစ်လာအခုလည်းပြင်လို့ပြီးဖြစ်မှာလို့ကျွန်တော်တို့ခွဲပြီးမှထားတယ်ပေါ့
ပြီးခဲ့တဲ့ရက်ကမိုးရွာသွန်းတဲ့အတွက်ချောင်းရည်နဲ့အတူစစ်ဘေးဒုက္ခတဲ့ပစ္စည်းတွေမျောပါသွားတဲ့အတွက်လူဒန်းထားတဲ့ပစ္စည်းတချို့ဆုံးရှုံးခဲ့ပြီးလက်ရှိအချိန်မှာအိမ်အသုံးဆောင်တွေအပြင်အမိုးအကာတွေလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ